မြန်မာနိုင်ငံကမြို့တချို့မှာတော့ပြီးခဲ့တဲ့အောက်တိုဘာလ25ရက်နေ့ကနေစပြီးစစ်ကောင်စီနဲ့စစ်တပ်ထောက်ခံတဲ့ခြိတက်ပွဲတွေလုပ်နေကြတာမှဒီကနေ့မှာတော့ရခိုင်ပြည်နယ်တွေကမြို့နယ်တချို့မှာတပ်ထောက်ခံပွဲတွေလုပ်ခဲ့ကြပါတယ်။တပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့အေအေတို့ကြားမှာနားလည်မှုနဲ့အပြစ်ခတ်ရပ်ထားပြီးတော့ရခိုင်ပြည်နယ်တည်ငြိမ်နေတဲ့အချိန်မှာအခုလိုမျိုးတပ်ထောက်ခံပွဲတွေလုပ်တာကတော့ရခိုင်ပြည်နယ်ရဲ့တည်ငြိမ်အေးချမ်းမှုကိုပြတ်ပြားစေနိုင်တယ်လို့ရခိုင်အရေးလေ့လာသူတွေကပြောပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကပေးပို့လာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်။
အနာသိအုပ်ချုပ်နေတဲ့စစ်ကောင်စီနဲ့စစ်တပ်ထောက်ခံပွဲတွေကိုရခိုင်ပြည်နယ်ကတောင်ကုန်းမြို့နယ်ကြောက်ဖြူမြို့တို့မှာဒီနေ့အောက်တိုဘာ26ရက်နေ့မှာပြုလုပ်ခဲ့ကြပါတယ်။အင်အား50ထက်မနည်းလူစုလူဝေးနဲ့ခြိတက်ထောက်ခံပွဲလုပ်ခဲ့ကြတာပါ။တပ်မိသားစုဝင်တွေနဲ့ကြံ့ခိုင်ရေးပါတီဝင်တွေစုပေါင်းထောက်ခံပွဲလုပ်ခဲ့ကြတာဖြစ်တယ်လို့ဒေတာကန်တွေကပြောပါတယ်။တပ်ထောက်ခံပွဲတွေဟာရခိုင်ကိုစားပြုလုပ်တာမဟုတ်ဘဲတပ်မိသားစုတွေဥဆောင်ပြီးလုပ်တာဖြစ်တယ်လို့ရခိုင်လူခွင့်ရေးလှုပ်ရှားသူကိုတန်းလှကပြောပါတယ်။
အခုလောက်တဲ့လူတွေကနေပြီးတော့ဒီအဲ့ဒီဒေသမှာရှိနေကြတဲ့ဒီတက်မတော်ဟိုဒီစစ်ကောင်စီရဲ့မိသားစုဝင်ပေါ့လေနော်သူတို့ပဲအဓိကအပြင်သူတို့ပဲဥဆောင်ဥစည်းဥဆောင်လုပ်ပြီးတော့ဒါလောက်တာဖြစ်တာပေါ့ဆိုတော့ဟိုဒါကလည်းအပေါ်သူတို့ရဲ့အပေါ်ကနေပြီးတော့ဒီသက်ဆိုင်ရာအပေါ်ကနေပြီးတော့ဒီခိုင်းစင်မှုအရာပဲပေါ့လေဒါလောက်ရမယ်ဆိုပြီးတော့ဒီ pressure အရာပဲလောက်ရတာဖြစ်တယ်ပေါ့
တက်မတော်နဲ့ရခိုင်လက်နက်ကိုင်အေအေတက်ဖွဲ့အကြတိုက်ပွဲတွေရက်ပြီးအခြေအနေတွေတည်ငြိမ်နေတဲ့ရခိုင်ပြည်နယ်မှာအခုလိုတက်ထောက်ခံပွဲတွေလုပ်နေတာကနှစ်ဖက်အကြားတိဆောက်ထားတဲ့ရခိုင်ပြည်နယ်ရဲ့တည်ငြိမ်အေးချမ်းရေးပြတ်သွားနိုင်တယ်လို့ရခိုင်ပြည်နယ်အရေးလေးလာသုံးသက်သူဥဖေတန်းကပြောပါတယ
်ဒီလိုထောက်ခံတဲ့လူတွေကတမတော်ကိုထောက်ခံမယ်ဆိုရင် ULAA ကင်းချုပ်ထားတဲ့ဟာအများစုနေရာမျိုးမှာတကယ်တမ်းကျတော့လုပ်လို့မရဘူးလုပ်ကြိုလုပ်တယ်ဆိုရင်ရော ULAA ကိုကန့်ကွက်တဲ့သဘောလားတက်နဲ့ AA ဆိုတာကတော့လောလောဆယ်ဒါနားလည်မှုရငင်းခိုင်းရေးကိုတိရှောက်ထားတာပဲရှိရဲ။ဒါသဘောတူညီချက်အရနော်ရေရှည်မှာဘယ်လောက်သွားမယ်မသွားဘူးဆိုတာကျွန်တော်ပြောလို့မရဘူး။အဲ့ဒီကာလမျိုးမှာတက်ကိုတစ်သက်သက်ထောက်ခံခြင်းအားဖြင့်ဒီကငင်းခိုင်းရေးတိရှောက်ထားတာကိုလည်းသွားပြီးတော့ပုံရိပ်ထိဟတ်တယ်ပေါ့။ULA ကိုမထောက်ခံဘူးလားဆိုရဲမိခွန်းနေလဲပေါ်လာတယ်။အချုပ်နည်းပြောရင်တော့ဒါကလူကစုရောက်ကလုတ်တဲ့ပွဲပဲဖြစ်တဲ့ဒုတိယတစ်ချက်ကတော့ဒါအထမင်းရဲ့တင်ရင်အေးချမ်းရေးကိုဒီအချိန်မှာဒါကနေနေတော့ရောင်မြတ်ဟတ်တယ်ပေါ့နော်ဖြစ်ပြမှုလို့ကျွန်တော်ကထင်တယ
်ဒီနေ့စစ်ကောင်စီထောက်ခံပွဲလုပ်တဲ့တောင်ကုန်းနဲ့ကြောက်ဖြူမြို့တွေဟာအေးအေးအဖွဲထိန်းချုပ်မှုအားနည်းတဲ့နေရာတွေဖြစ်ပါတယ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံအဝန်စစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေရှိခဲ့ပေမဲ့လည်းရခိုင်ပြည်နယ်မှာတော့အမျိုးသားဒီမိုကရေစီအဖွဲချုပ် NLD ပါတီဝင်တွေလောက်သာအာဏာရှင်စန့်ကျင်ရေးလှုပ်ရှားခဲ့တာရှိပြီးတော့တပြည်နယ်လုံးအတိုင်းအတာနဲ့စန့်ကျင်တာမျိုးတွေမရှိခဲ့ပါဘူးရခိုင်လက်နက်ကိုင် AA အဖွဲ့ဟာရခိုင်ပြည်နယ်ထဲမှာအုပ်ချုပ်ရေးနဲ့တရားစီရင်ရေးပိုင်းကိုလှုပ်ဆောင်နေတာတွေရှိပါတယ်။ဒါကြောင့်ရခိုင်ပြည်နယ်ရဲ့တည်ငြိမ်အေးချမ်းရေးအတွက်စစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားတာတွေကိုထိန်းချုပ်ခဲ့တာဖြစ်နိုင်တယ်လို့ဥဖေတန်းကသုံးသပ်ပါတယ်
။စစ်ကောင်စီကအာဏာသိမ်းခဲ့တာပေါ့နော်။ဟို ULA နဲ့လည်းတိုက်ပွဲတွေကိုရပ်ဆဲထားတယ်။ဒီဘက်ကလည်းပဲ PDF လှုပ်ရှားမှုတွေ CDM လှုပ်ရှားမှုတွေအဲ့လိုလေဒီဘက်မှာမပေါ်ဘူး ULA ကလည်းဒါမျိုးမပေါ်အောင်ပေါ့နော်ထိန်းချုပ်တယ်ဘာလို့ဆိုတော့ပြည်နယ်မှာအစ်မဖြစ်တဲ့ကာလမျိုးမှာတည်ငြိမ်အေးချမ်းနေအောင်တစ်ဖက်ကလည်းထိန်းသိမ်းနေတဲ့ကာလမျိုးဖြစ်တယ
်မြန်မာနိုင်ငံအတွင်းကစစ်တပ်နယ်မြေလို့လူသိများတဲ့ပြင်ဦးလွင်မိထီလာနေပြီးတော့မတ်တရာမြို့တွေမှာတူညီဝစ်ဆောင်ဝစ်ဆင်ထားသူတွေအပြင်စစ်မှုထမ်းဟောင်းတချို့နဲ့အမျိုးသားရေးထောက်ခံသူယာနဲ့ချီတက်လမ်းလျှောက်ခဲ့ကြပြီးတော့တိုင်းပြည်အာဏာရယူထားတဲ့မြန်မာစစ်တပ်ကိုထောက်ခံကြောင်းအော်တိုဘာလ25ရက်နေ့ကစပြီးဆန္ဒဖော်ထုတ်ပွဲတွေလှုပ်လာတာပါ။ရခိုင်ပြည်နယ်တန်တွဲမြို့၊ကချင်ပြည်နယ်မြေကြီးနားမြို့နဲ့မွန်ပြည်နယ်မော်လမြိုင်မြို့တို့မှာလည်းတပ်ထောက်ခံပွဲတွေမနေ့ကလှုပ်ခဲ့ပါဗျ။ဒီကနေ့မှာတော့ရခိုင်ပြည်နယ်အတွင်းကတောင်ကုန်းနဲ့ကြောက်ဖြူမြို့နယ်တွေမှာတပ်ထောက်ခံပွဲတွေလှုပ်ခဲ့တာပါ။ကိုဗစ်ကပ်ရောဂါကြောင့်မြန်မာနိုင်ငံအနှံ့အပြားမြို့နယ်တော်တော်များများမှာမလိုအပ်ဘဲအပြင်မထွက်ဖို့State at home အမိန့်ကိုကျန်းမာရေးဌာနကထုတ်ပြန်ထားသလိုတချို့မျိုးနယ်တွေမှာလူ9ဦးထက်ပိုမစုဖို့ဒေသန္တရအမိန့်တွေထုတ်ပြန်ထားပါတယ်ခင်ဗျာ။